ညာတရက်ဒီလိုက်စီစဉ်ကဆွေးဆိုပါတယ်။ပြိမစာပြင်တုန်းကပဲဒီမြန်မာလုံခြုံရေးအရာရှိတချို့အပေါ်မှာ EU ဥရောပသမဂ္ဂကနေပြီးတော့ပြစ်မှတ်ထားအရေးယူတက်ခတ်မှုတချို့ချမှတ်လိုက်တာအပါအဝင်ဒီပြည်ပကနေပြီးတော့မှတိုးပေးလာနေတဲ့ဖိအားတွေဆိုလို့ရှိရင်ရခိုင်ပြည်နယ်ရေးမှာဘယ်လိုတက်ရောက်မှုတွေရှိနေမလဲ။နောက်ဒီမြန်မာနိုင်ငံရဲ့ပြည်ပြည်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်မှာရောရိုက်ခတ်မှုတွေရှိနိုင်မလား။မြန်မာဆိုရအနေနဲ့ဒီလိုတိုးလာနေတဲ့နိုင်ငံတကာဖိအားတွေကိုဘယ်လိုပပနက်နက်ကင်တွယ်နိုင်မလဲဆိုတာတွေကိုဒီနေ့ဆွေးနွေးကြမှာပါ။ဒီနေ့ပင်တိုင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူ2ယောက်ရှိပါတယ်။တူကတော့ဒီမြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကဒါရိုက်တာတူဖြစ်တဲ့ဒီမြန်မာအရေးကိုအများနဲ့လေ့လာသုံးသပ်နေတဲ့ဦးအောင်သူကြီးမှာနောက်တူကတော့ဒီမြန်မာရေးကိုဥရောပမှာနှစ်ပေါင်းများစွာလှုပ်ရှားဆောင်ရွက်နေတဲ့သူတူဖြစ်ပြီးတော့ဒီအခုလက်ရှိမှာလည်းဥရောပမှာအခြေစိုက်ပြီးတော့ဒီမြန်မာရေးကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့ဦးမေအောင်ဖြစ်ပါတယ်။နေဦးစလုံးရောက်ရှိနေပြီလို့ထင်ပါတယ်ရှင်။ဟုတ်ကဲ့ဒီလ25ရက်နေ့ကပဲပေါ့နော်ဒီတနင်္လာနေ့ကမှဒီဥရောပသမဂ္ဂကနေပြီးတော့ဒီရခိုင်ပြည်နယ်အတွင်းလူခွေချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့သူတွေလို့ဆိုပြီးတော့ဒုတိယဗိုလ်ချုပ်တူနဲ့ဗိုလ်ချုပ်တူအပါအဝင်ဒီလုံခြုံရေးအရာရှိ9ယောက်ကိုတန်ခတ်အရေးယူလိုက်ပါတယ်။ဆိုဒီရေယူခရရဲမှာပါတဲ့အနောက်ပိုင်းတိုင်းဒီစစ်ဌာနချုပ်တိုင်းမှုတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မမောင်ဆိုးဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုကလည်းလက်ရှိမှာတန်ခတ်ရေယူထားတာကိုခံထားရတဲ့သူတယောက်ပါဆိုတော့ဒီလိုအနောက်နိုင်ငံတွေကနေပြီးတော့ဒီမြန်မာနိုင်ငံမြန်မာဒီစစ်တပ်နဲ့လုံခြုံရေးအရာရှိတချို့ပေါ်မှာပြစ်မှတ်ထားတန်ခတ်တာဟာဆိုလို့ရှိရင်ရခိုင်ပြည်မှာအပြစ်ကျူးလွန်တဲ့သူတွေကိုချီရောက်ရောက်ရေယူနိုင်ဖို့ဒီလိုကိစ္စရပ်တွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ကင်တွယ်နိုင်ဖို့နောက်ပြည်သူတွေစိုးမိုးလာဖို့တွန်းအားပေးတယ်ဆိုပြီးတော့အနေနဲ့ဒီလိုမျိုးချမှတ်တာဆိုပြီးတော့သူတို့ရဲ့ညညာချက်တွေမှာဖော်ပြထားပါတယ်။ဆိုတော့ကျွန်မကဒီပင်လိုက်ဆွေးနွေးမဲ့သူလူဦးကိုပရမအဦးဆုံးအနေနဲ့ဒီတုံ့တက်ပေးစီချင်တာကတကယ်ပဲဒီအခုတန်ခတ်မှုတွေကထိရောက်တဲ့ဖြစ်အားဖြစ်နိုင်ပါသလားရှင်။ဥရောပသူရဲ့အရင်ဆုံးဆွေးနွေးပေးပါလား
။ဟုတ်ကဲ့။ဟိုကျွန်တော်တို့ပြီးခဲ့တဲ့ဧဩဂုတ်လပေါ့နော်။အဲ့ဒီမှာဒီခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်တွေလိုက်ပြီးတက္ကသိုလ်ညာကိုထွက်သွားတဲ့ကိစ္စတွေဖြစ်ပါတယ်။အဲ့တော့နိုင်ငံတကာဘက်ကကြတော့ဒီဂရူနင်ဂါလို့ခေါ်တဲ့ဒီအုပ်စုပေါ့နော်။ကျွန်တော်တို့ရဲ့အရေးချက်ကို၈သိန်းလောက်ထိပြောပါရဲ။ဒါတိုင်းနဲ့လည်းကျွန်တော်တို့ဒီရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းမှရပြောတဲ့အရေးချက်ကတော့၅သိန်း၃ပေါင်း၅000ကျော်ဆိုတာမျိုးပြောပါရဲ။အဲ့တော့အရေးချက်ကနည်းတဲ့အရေးချက်မဟုတ်ဘူး။အဲ့တော့ဒီလူတွေထွက်သွားတဲ့အကြောင်းမှတစ်ခုခုဖြစ်ခဲ့တယ်ဆိုတာတော့သိကြတော့ပေါ့နော်။အဲ့တော့ဒီနေသားမှာတော့ကျွန်တော်မြင်တာကအထူးသဖြင့်တော့အနောက်နိုင်ငံတွေကစဉ်းစားတာကဒီကိစ္စတွေပေါ်မှာလုံလုံကျူးကျူးရှိခဲ့တယ်ဒီကိစ္စတွေပေါ်မှာတာဝန်ရှိတဲ့သူတွေပေါ်မှာအပြစ်ပေးတယ်ပေါ့နော်။ဆိုတော့အဲ့တော့အရေးယူကြည့်လို့တင်တယ်။အဲ့ဒီအပေါ်မှာပဲကျွန်တော်တို့ culture of impunity ပေါ့။ဒီတာဝန်ရှိတဲ့သူတွေအပြစ်ပေးအရေးယူမခံရဘဲနဲ့နေနေတဲ့အနေအထားမျိုးမဖြစ်သင့်ဘူးဆိုတော့ကိစ္စပေါ်မှာနိုင်ငံတကာဘက်ကဒါပြအပြေးနေတယ်အနေအထားလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ EU ရဲ့ပြင်မှတ်ထားတဲ့ကြေညာချက်ထွက်လာပြီးတော့ဒီမြန်မာတပ်မတော်ကနေပြီးတော့လည်းဒီ EU ခံရဘူးမှာဒီ EU တန်ခတ်တဲ့တဲမှာပါတဲ့ဗိုလ်ချုပ်မောင်မောင်ဆိုးကိုတက်မတော်ကထုတ်ပေးတဲ့အကြောင်းနောက်ဒီစစ်စေးရထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စိုးကိုလည်းတက်မတော်ရဲ့အခြေအနေကြောင့်သူ့ရဲ့ဆန္ဒနဲ့တာဝန်ကနေပြီးတော့အနာယူခွင့်ပေးတယ်ဆိုပြီးတော့ကြေညာချက်ထွက်လာတာရှိပါတယ်ဆိုတော့အခုလိုမျိုးထုတ်ပေးလိုက်တာတွေအနာယူဝင်ပေးလိုက်တာမျိုးတွေဒီလိုမျိုးလုပ်တဲ့နေရာမှာဒီမြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်လုံခြုံရေးအတွက်စီမံကိန်းတွေနေရာမှာအားနည်းချက်တွေရှိလို့ဆိုပြီးတော့ဖော်ပြထားတာမျိုးရှိတာပေါ့နော်ဒါပေမဲ့တကယ်တမ်းတစ်ဖက်မှာ EU ရဲ့တန်ခတ်မှုပြီးတော့မှဖြစ်လာတာဆိုတော့ဒါကတစ်စိတ်တစ်ပိုင်းအဖြစ်ဒီ EU ရဲ့တန်ခတ်မှုကြောင့်တက်ရောက်မှုတစ်ခုလို့ရောပြောနိုင်မလားတမို့ဒါအတိအချစဉ်းစားရမယ်တော့လားဒါတော့ဥွေအောင်တစ်ချက်တော့တုံ့ပြန်ပေးစီချင်ပါတယ်ရှင
့်တစ်ခုကတော့ဒါကျွန်တော်တို့ဘာမှဒီစိတ်စားမှာပို့ပြီးတော့ဟိုဖြူဆက်အောင်မှာပေါ့လေအဲ့တော့ဒီ EU အနေနဲ့ကတော့သူကဟိုဒီဒီမှာနိုင်ငံပေါ်ဒီလိုအဲ sanction ပေးထားတာပေါ့လေနော်ဒါတော့ဟိုဒီကောင်တော့ဟိုကျွန်တော်အနေနဲ့ကတော့ကျူရမှာပါပဲနော်ဒါပေမဲ့လည်းဟိုလူအပ်တာကတော့ EU အဖြစ်ရှိရင်ဘလို့အပြည့်ရှိတယ်ဆိုတာမျိုးကိုအရင်စစ်စစ်เนาะတရားရုံးကကြည့်ပြီးတော့မှဘယ်လိုအမျိုးအပြစ်တာချတဲ့မယ်လို့ကျွန်တော်တော့အဲ့လိုပဲဖြစ်မှာပဲ
ဟုတ်ကဲ့ဥပဒေနဲ့ဆွေးနွေးပေးပါဒီကြံခတ်မှုပြီးတော့မှပဲဒီတက်မတော်ကနေပြီးတော့မှဒီအကြီးတန်းဒီအရာရှိနှစ်ဦးကိုထုတ်ပယ်လိုက်တာအနာယူပေးလိုက်တဲ့ဆိုတော့လည်းရှိတယ်ဆိုတော့ဒါကတိုက်ရိုက်တက်ရောက်မှုလို့ပြောလို့ရနိုင်မလားဥပဒေနဲ့ရောဘယ်လိုထင်ပါလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ကနေတော့ဒီနိုင်ငံကအဖွဲ့ကြီးတွေနေတဲ့တည်းအတိအကျအပြည့်စုံရဖို့ဆိုတော့ခက်ပါတယ်ခက်တဲ့အခါကျတော့နိုင်ငံကဘက်ကတော့ဒီသူတို့ရရှိတဲ့သတင်းတွေပေါ်အခြေခံပြီးတော့ဒီဆုံးဖြတ်မှုလုပ်ရတာပေါ့နော် အဲ့ဒီထားမှာတော့ကျွန်တော်စဉ်းစားကြတော့အကြီးကြီးမှုတွေကတော့ဟိုစိန်ပိုးလိုက်ပေါ့ဟိုဟိုဘာကောင်လဲကြာရုပ်သဘောဆောင်တဲ့သဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ဒီမြန်မာသူ့ဘက်ကလည်းဒီလိုနိုင်ငံတကာအရေးပေါ်မှာတုံ့ပြန်မှုရှိတယ်လို့တော့ကျွန်တော်ယူဆနိုင်ပါတယ်ဆိုတော့ဒီခိုင်ကိစ္စတွေဖြစ်ပြီးတော့ကျွန်တော်တို့ဒုသမ္မတဦးမြင့်ချွေဦးဆောင်တဲ့ဒီစုံစမ်းစစ်ဆေးကော်မရှင်တို့ကိုဖွဲ့ခဲ့ပါတယ်နောက်ကတမလောကဘုဒ္ဓကြီးတယောက်ဦးဆောင်တဲ့ဒီစုံစမ်းရေးကော်မရှင်တွေလည်းဖွဲ့ခဲ့တာတွေရှိပါတယ်ဒါဒါမဲ့လည်းအခုနောက်ပိုင်းမှာတော့ဒီပါကောင်လည်းဒီတချို့ကိုဒီကြီးရတဲ့အနေအထားမျိုးဖြစ်လာတဲ့အခြေအနေဖြစ်လာတာပေါ့နော်အဲ့တော့နိုင်ငံတကာရဲ့ PR ဒီနိုင်ငံတကာရဲ့အတိုက်အခံချက်တွေကိုနားထောင်ရတယ်ဆိုတော့သဘောမျိုးလည်းရှိပါတယ်ခင်ဗျာ
ကျွန်တော်တို့ရှိမှဒီ Facebook မှာလာပြီးတော့ comment ကြီးတဲ့သူတူကတော့အခုလို့တဲ့စစ်တပ်ကိုတန်ဖက်ပေးဆိုတာဒီစိတ်တိုင်းတော့တည့်ရမှုရှိတယ်လို့သူကတော့ထင်ပါတယ်တဲ့ဒါပြလို့ဆိုတော့လူခွေကြီးချိုးဖောက်တယ်လို့သူတို့ထင်ထားတဲ့သူတွေကိုအခုလို့တန်ခတ်တာကစစ်တပ်ပေါ်မှာထားတဲ့အစိုးရရဲ့သဘောထားကိုသူတို့သိထားပြီးတော့လက်သက်စိတ်တော့လက်ထိတ်နာစီလိုတဲ့ဆန္ဒနဲ့အခုလို့အရေးယူတာဖြစ်ပါတယ်တဲ့ဒီချိန်မှာလက်ရှိဆိုရရဲ့စွမ်းရည်ကိုထုတ်ပြခွင့်ရတဲ့အချိန်ကောင်းဖြစ်တယ်လို့စစ်ဖက်ကလည်းနိုင်ငံရေးမှာမပါဝင်တင်တော့ဘူးဆိုတဲ့အမြင်မှန်ကိုရသွားစေတာပါဆိုပြီးတော့ဆွေးနွေးထားတာတယောက်ရှိပါတယ်နောက်ထပ်တူကလည်းဒီလိုအလားတူပဲဒီလိုမျိုးကုလသမဂ္ဂအပါဝင်နိုင်ငံကအတိုင်းဝိုင်းကနေပြီးတော့မှသူတို့တွေ့ရှိတဲ့အပေါ်မှာအခြေခံပြီးတော့တစ်ဖက်သက်ဖိအားပေးမှုတွေတိုးမြင့်လာမယ်ဆိုလို့ရှိရင်ဒီမိုကရေစီပြည်ထောင်ချောင်းလေးရေပေါ်မှာထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးတော့ဟိုပြောတာလည်းရှိပါတယ်ဆိုတော့ဒီအခုဒဏ်ခတ်အရေးယူမှုအပါဝင်ပေါ့နော်ဒီနိုင်ငံတကာရဲ့ဖိအားတွေကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကိုမထိခိုက်ဖို့လိုတယ်ဆိုပြီးတော့လည်းမြန်မာဆွေရဘက်ကပြောတာရှိပါတယ်ကျမတို့ဒီအခုနောက်ဆုံး EU ရဲ့ပြစ်မှတ်ထားဒဏ်ခတ်မှုအပြီးမှာပဲဒီနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးကကျမတို့ VOE ကမက်ဆေ့ချ်မှာဆက်သွယ်မိနေတဲ့အခါမှာပြောထားတာရှိပါတယ်ဒါလည်းတစ်ချက်လောက်နားဆောင်ကြည့်အောင်ပါရှင်
မြန်မာနိုင်ငံကို sanction လုပ်မယ်ဘယ်လိုမျိုးရေးယူတာဖတ်မှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုစုဝါကိုမတိကျဘူးလို့။မနက်ကမျိုးရတယ်လို့ပြောနေတယ်ကျွန်တော်ငြင်းငြင်းကြီးတုံ့ပြန်နေမတိကျဘူးလို့။နံပါတ်3အချက်ကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအတွက်ပြည်ပြောင်းရေးကိုမတိကျဘူးလို့။ဒီချက်တွေကကျွန်တော်ဟိုဒီလေးနဲ့ပြောတာဖြစ်တယ်။ဒီအားတွေကိုမတိကျဘူးတုံ့တက်စလာပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တ
ာ။ဟုတ်ကဲ့အဲ့တော့ तू ပြောသလိုပဲတကယ်ပဲဒီနိုင်ငံကရဲ့ဖိအားလူမှုအကျိုးစီးပွားနဲ့တိုင်းပြည်ရဲ့ပြည်ပြောင်းပြောင်းလဲရေးနောက်ဒီငြင်းငြင်းကြီးလုပ်ငန်းရှင်တွေမှာတရားမှုဖြစ်စီတဲ့အနေထားရောရှိနေပါလားရှင်ဘယ်လိုသုံးသပ်လို့ရပါမလဲဥောက်သူကြီ
းဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီစဉ်းစားချက်တွေကတော့အထိုင်ပေါ့နော်ကျွန်တော်လက်ရှိရဲ့မတူကြတဲ့ပုံဖြစ်တယ်လို့ယူဆပါတယ်အဲတော့နိုင်ငံတကာဘက်အပိုင်းမှာကြတော့ဒီဥစ္စာကဒါအစုလိုက်အပြင်လိုက်တော့မှလူခွင့်ရေးချိုးဖောက်မှုဆိုတဲ့အာမျိုးယူဆပါတယ်အထူးသဖြင့်တော့ဒီ EU လို့ခေါ်တဲ့ဥရောပသမဂ္ဂဆိုရင်သူတို့ရဲ့စဉ်းစားချက်တွေကဒုတိယကမ္ဘာစစ်ပေါ်မှာကျွန်တော်တို့ဂျူးလီအစုလိုက်အပြင်လိုက်ဒီလိုမျိုးအသက်ဆက်ဆံတဲ့အခြေအနေမျိုးကြုံရတာပေါ့နော်အဲ့လိုဒီကမှာဂျီနိုဆိုက်ကိုခေါ်တဲ့သကလုံးမျိုးဒီလိုလူရှိလိုက်ကြုံလိုက်ဖြတ်သွားရတဲ့သကလုံးမျိုးမှာဒါဥရောပသမဂ္ဂဘက်ကဒီလိုမျိုးအသေးဆက်ပါတယ်ဒါကကြတော့ကျွန်တော်တို့အမေရိကန်လို့ပါလို့နိုင်ငံတွေဘက်ကကြတော့စဉ်းစားရင်လည်းဒါလူခွင့်ရေးပါ냐အခြေခံဘက်ကစဉ်းစားပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံအစိုးရတက်မလို့ဘက်ကစဉ်းစားတော့အချုပ်ချာအာဏာလို့ပါလို့တချို့ကိစ္စတွေစဉ်းစားရတာလည်းရှိပါတယ်အဲ့တော့ကြံရည်ဖြစ်မှာပဲလေကျွန်တော်တို့ကမှာကိုစဉ်းစားအပြင်းနဲ့တချို့ကိစ္စတွေရှိပါတယ်။အဲ့လာကပါလဲဆိုအရက်ပဲဖြစ်တဲ့ဆက်ဆံရေးပေါ့။ဟိုကျွန်တော်တို့ကတွားနေတဲ့ဒီမိုကရေစီကြီးကမပြည့်သေးတဲ့အခါမှာဒီအရက်ပဲဆက်ဆံရေးရဲ့အခြေခံကိုလည်းဟိုအယုံသာကြည့်ဖို့ဒီတဲ့အနေအထားဖြစ်ပါတယ်။အဲ့တော့ခုနကဥစ္စာခေပြောတဲ့အချက်တချို့ကလည်းကျွန်တော်ထောက်ခံပြီးတော့ဟိုပြောချင်ပါတယ်။ဆိုတော့တခုကတော့ဟိုခုနကပြောလိုတဲ့ဒီမိုကရေစီကြီးကျွန်တော်တို့ရဲ့တွားနေတဲ့တချို့ခရီးတွေမရှိခိုက်ဖို့စီဖို့ဆိုတဲ့ဟိုတိုက်ပွဲကြံနေပေါ့နော်ဒါတော့ကျွန်တော်ထောက်ခံနေပါတယ်တစ်ခါကလည်းပြီးမယ်ဆိုလို့ရှိရင်တော့ဒီအခုအနောက်နိုင်ငံတွေကလုပ်တဲ့အရေးယူမှုဆိုတာတော့ selective ပေါ့နော်လုံးဝကိုပြတ်မှတ်ထားပြီးတော့တချို့လူတွေကိုပဲဟိုဘာကောင်လဲဖိတ်ချုပ်ရအရေးယူတာပြီးလုပ်တာပြီးတဲ့သဘောမျိုးနဲ့ကျွန်တော်ဖိတ်ရပါမယ်ခင်ဗျာ
ဟုတ်ကဲ့အားကျေးဇူးတင်ပါတယ်ဘာလို့ရင်းလိုင်းပေါ်မှာနေပါတော့အခုကျမတို့ဒီပတ်ဝန်းဆွေးနွေးမဲ့သောရရှင်တွေကိုဖိတ်ခေါ်ချင်ပါတယ်ဦးစောလွင်ရန်ကျဲကဦးစောလွင်ရှိပါလားရှင်ဆွေးနွေးနိုင်ပါပြီ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဒီတော့ငါတို့ကဒီလူခွေချိုးပါမှုလို့ကမ္ဘာ့ကတမက်ကြတော့ EU လို့ဆိုဆိုနေတာစိတ်ဆုတန်ခတ်အရေးယူမှုဟာပြည်သူများဘို့ထိခိုက်ရုံနဲ့မကနောက်နေ့ချင်းမှာကျွန်တော်တို့ရဟန်းပြည်သူလူထုအတွက်အများကြီးဆွေးနွေးကြအချက်ဖြစ်တယ်။ဒါကြောင့်လေဆိုတော့သူကလူရင်းကြဆိုတဲ့အသုံးလုံးကိုလည်းမပြတ်မပြတ်ထည့်သုံးနေတာကိုကျွန်တော်တို့တရေမှတွေ့ရတယ်။အဲဒီလူရင်းကြဆိုတဲ့လူမျိုးတွေကမြန်မာနိုင်ငံရဟန်းကြီးရဟန်းတိုင်းရင်းသားတွေမှာမရှိတဲ့လူမျိုးတွေဖြစ်တယ်။မရှိတဲ့လူတွေကတော့အရှိလို့ပြီးတော့ဒီလိုစမိုင်းလုံးဖိုးပေးနေတယ်ဆိုရှင်ဒီမိုကရေစီကြောင့်နေလေဖို့အတွက်ရောကျွန်တော်တို့ရဟန်းကြီးတွေနောက်ထပ်ဒီရဆိုင်ရချက်လေးလာမှကျွန်တော်တို့ညှိနှိုင်းဖြစ်ရင်ပြင်ရတယ် ပါလေဆိုတော့ရခိုင်ပြည်ရခိုင်သားတွေကဒီရဆောက်သွားပြီးတော့တို့ရဲ့ရန်အားသားရဲ့ဟိုအားရဆိုရဲ့အခုရန်ကိုကြောက်ရွံ့ပြီးတော့ဆက်ပြေးသွားတဲ့ဒီကအများကြီးကိုတွေ့နေရတယ်။အားရဆိုလုပ်ပြရတယ်လေဒီကြီးတက်မောက်ဘူးညောညံ့တဲ့အချိန်ကြမှာတို့ကလည်းအကျံပေးရတယ်။အားအားကိုမပြတ်ချက်နဲ့ရှင်းဖို့လို့ရမလား
ဟုတ်ကဲ့ဦးစောလင်းအဓိကဆွေးနွေးချင်တာကဒါဆိုရင်ဦးစောလင်းအဓိကဆွေးနွေးချင်တာကတော့ဒါအခုလိုမျိုးနိုင်ငံတကာကဒီလိုဖိအားရေးပေးပြီးလုပ်နေမယ်ဆိုလို့ရှိရင်လူလူရဲ့အထူးသဖြင့်ဒီရခိုင်ပြည်နယ်မှာရှိတဲ့လူလူရဲ့လုံခြုံရေးကျိုးစီးပွားရေးကိုထိခိုက်နိုင်တယ်ဆိုတဲ့သဘောမျိုးဆွေးနွေးတယ်လို့ထင်ပါတယ်။နောက်ထပ်တရားကိုလည်းဖိတ်ခေါ်ချင်ပါတယ်။ဦးတန်းမောင်မန္တလေးကကိုတန်းမောင်ရှိပါလားရှင်
။ဟုတ်ကဲ့မင်္ဂလာပါဆန်းဟုတ်ကဲ့ဟုတ်ကဲ့
ဆွေးနွေးပါရှင်
ကိုလောက်တဲ့အစီအစဉ်တွေကကောင်းပါတယ်။အစီအစဉ်လောက်တာအလုံးစက်နာကျပါပြီအခုမှမဟုတ်ပါဘူး။ဆိုမကြီးနာအမပြောပါလို့ဆိုရင်ဥတားအချင်းနဲ့ဥတားရေခဲကလောမကြီးခါပါဆိုတော့ဒီရှမ်းပြည်တောင်ပိုင်းမှာဆိုကြည့်ကျွန်တော်ရှမ်းပြည်ဖွဲ့ပြီးအဆက်တွေဖယ်ပြီးတော့ဝါကိုထဲလိုက်တယ်ဝါဆိုတာဝါစကားဝါစကားတစ်မျိုးတင်းစကားတစ်မျိုးဆိုတော့ဒီနိုင်ငံသားတွေကိုထဲရပါဝင်လဲဆိုတာဒီဗမာပြည်တိုင်းမှာနိုင်ငံသားတွေအုံချက်လာပဲတင်းဥတီအုံချက်ပြီလေဟာလား UN မှာလည်းဟာဟိုတင်းကဟိုပါဝါတုံးလို့ဆိုတာငကားတုံးလို့မဟုတ်သူဒီကိုကျုပ်တဲ့မိမတွေလည်းတရုတ်တွေပဲလေအခုလို့အစီအစီလုံးရဆိုတာဒါကျွန်တော်တို့ကရခိုင်မမြင်ရဘူးထားလိုက်ဒီကဒီစားပြီးတောင်းပါတဲ့ကျင်းမှာအမျိုးမျိုးဖြစ်နေတာပဲဟာအဝေးမကြီးတဲ့ဘောက်ဆက်ကဒီမိတ်တီလာတို့ဟာလာရှိုးတို့ဆက်သွားတယ်သူတို့ပိတ်ဆို့ပြီးလုပ်ရတယ်အဲဒါမှပိတ်ပြီးတော့သူတို့တတ်တယ်လောကရေလိုညာတို့ကပြေးကြလမ်းရှိသေးတယ်မိတ်တီလာဆိုပြေးကြလမ်းမရှိဘူးလာရှိုးဆိုပြေးကြလမ်းမရှိဘူးအဲ့တော့ဒါအောင်ဘုရားအကောင်နဲ့ပေါ်သွားအခုချိန်ကြီးဟိုပိတ်ထားတဲ့ပတိလူတရားဝင်ဟိုရှင်းရတဲ့သမိုင်းလေးကရှိကြတယ်အခုချိန်ကြီးမိကျဆိုပိတ်ထားတယ
်ဟုတ်ကဲ့ဆိုတော့ကိုတန်းမောင်ပြောပြတာဒဏ်ခတ်မှုတွေဆက်ပြီးတော့ဟိုနိုင်ငံတကာဆက်ပြီးဖိအားပေးသိမ့်တယ်ဆိုတဲ့သဘောမျိုးပြောတာပါလား
ဟိုဘာသာပေါင်းလို့တိုင်းကပေါင်းလို့ဒုက္ခရောက်နေတယ်သူတို့ဒီသူတို့ဟာလားဒီဟိုလက်ရှိအုပ်ချုပ်နေတာတိုင်းသားပေါင်းဒီအာဏာတဲမှာဟာလားရဲတဲမှာဟိုစစ်တဲမှာဟိုဘာသာပေါင်းလို့မရှိဘူး
တိုင်းရောင်းနိုင်ငံကဖိအားရစ်တပ်ပြီးတော့ရှိနေတဲ့နေတာပေါ့ဖိအားတွေကအရေးကြီးတယ်ဆိုတဲ့သဘောမျိုးတုံးတ
ဲ့အားရေးကြည့်တာပေါ့အရေးကြီးတာပေါ့အရေးကြီးတယ်မှာတော့ကျေးဇူးတင်ပါတယ်ကိုစော
နောက်ပြန်ပါဝင်ဆွေးနွေးမဲ့သူတွေလည်းရှိလို့ဆက်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ကိုစိုးဝေရှိပါလားရှင်ကိုစိုးဝေ
ဟုတ်ကဲ့ရှိပါတယ်ဟုတ်
ကိုစိုးဝေဆွေးနွေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့အချုပ်ချာနာပေါ့ဗျာဒီအချုပ်အချာအနာဆိုတာကိုဟိုပေါ့ဟိုကြီးတော်စုလွတ်တော်အနေနဲ့အတိတ်ကတိတိကျကျဖုတ်ဆိုဖို့လိုပြီပေါ့နော်အချုပ်အချာအာနာအချုပ်အချာအာနာဆိုတာကိုကြည့်ပြီးအများစုကနားမလည်ဘူးဒီအချုပ်အချာအာနာဆိုပြီးတော့190ဒီဒီစကြီးမှာပေးတဲ့အများကြီးတက်မတော်တော့တိုင်းကလည်းနဲ့ကိုင်းနေရတော့ပေါ့ဒီចောင်းသားတွေဒီအချုပ်အချာအာနာနဲ့ကောင်းစင်ចောင်းသားတွေတက်တက်ခံနေတန်ငါတွေပေးပြီးဟိုပေါ့ဟိုကြည့်ပြီးနဲ့ဆွေးပြီးပေါ့ဒီအချုပ်အချာအာနာကိုတိတိကျကျတော့ဖြည့်ဆည်းပေးဖို့လိုတယ်ကျွန်တော်ပြောချင်တာဒါပါပဲ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်အခုဟိုကျမတို့ဒီပတ်ဝန်းဆွေးနွေးသွားတဲ့သူတွေထဲမှာဆိုလို့ရှိရင်ဒါကဒီအခုတန်ခတ်မှုတွေကလူလူရဲ့ကျိုးစီးပွားတွေလုံခြုံရေးကိုထိခိုက်စေနိုင်တယ်ဒါတွေကိုအားမပေးတာရှိတယ်လို့တန်ခတ်မှုတွေဆက်ပြီးတော့လှုပ်တင်နေတာမှပဲဒီမြန်မာပြည်ထဲမှာလက်ရှိအထူးသဖြင့်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ကိစ္စတွေကိုနိုင်ငံတကာကဒီလိုဖိအားပေးမှပဲရမယ်ဆိုပြီးတော့ပြောတာလည်းရှိပါတယ်အလားတူပဲဒီကျွန်တော်တို့ Facebook မှာလာပြီးတော့လည်းဒီ comment တွေမှတ်ချက်တွေလာရတဲ့အထဲမှာဆိုလို့ရှိရင်လည်းတချို့ကဒီမှာထွန်းထွန်းဆိုတဲ့ Facebook account ကတယောက်ဆိုရင်ပြောထားတာက International Fact Finding Mission ဒီနိုင်ငံတကာကအချက်လက်ရှာဖွေစုံစမ်းရေးရှာဖွေတဲ့ဒီအခွက်တွေကိုဝင်ဝင်ပေးပြီးတော့ဖြည့်ရှင်းတင်ပါရဲ့တဲ့အမုန်းစရာတားဆီးအရှင်မြစ်လုတ်တင်ပါရဲ့တဲ့ဆိုပြီးတော့သူကပြောတယ်ဆိုတော့နောက်တဦးကလည်းဒီလိုပဲနိုင်ငံတကာတပ်တွေကိုတဲ့စစ်တပ်ကတခြင်းကြောင့်မှတ်လောက်သားလာအောင်ဆုံးမမှကျန်းသားတွေဆက်လုပ်လို့ရမှာပါဆိုပြီးလာရေးသွားရလည်းရှိပါတယ်နောက်စစ်တပ်နဲ့အပေါင်းပါလို့ပြောင်းလဲဖို့လိုပြီဆိုတာကိုပြောတာပါပဲဆိုပြီးတော့လည်းရေးတာရှိပါတယ်ဆိုတော့ဒါပေမဲ့တစ်ဖက်မှာလည်းဒီဒဏ်ခတ်မှုကဂယုဆိုင်ရှာမလို့ဘူးဆိုပြီးတော့စော်ပွားလေးမြင့်ဆွေးဆိုတဲ့အကောင့်နဲ့ Facebook မှာရေးထားတာတော့ဒီလိုရေးယူမှုမျိုးတွေကတဲ့အရင်ကလည်းကြုံဘူးပြီးသားမှုကိုယ့်လုပ်ကိုဆက်လုပ်သွားဖို့ပဲရှိပါရဲ့တဲ့နိုင်ငံတကာတရားကိုပါပါနဲ့နဲ့ရှာမှုကပူးပေါင်းညှိနှိုင်းတက်ဖို့ဒါအရေးကြီးပါတယ်ဆိုပြီးတော့ရေးထားပါတယ်။နောက်အလားတူပဲဒီလိုမှတ်ချက်တွေရှိပါတယ်ဆိုတော့ဒဏ်ခတ်မှုကိုဂယုဆိုင်ရှာမလို့ဘူးဆိုပြီးတော့ဆွေးနွေးတာတွေလည်းအတော်များများကျွန်တော်တို့ဒီမှာတွေ့ရပါတယ်ဆွေးနွေးတာနောက်တစ်ယောက်ကတော့အဖက်လုတ်အ short ပေးဆက်ဆံပြီးတော့ဝင်ရောက်ဆက်ဖက်ခွင့်ပေးလို့ကတော့နိုင်ငံတကာဖိအားကပို့ဆိုးဖို့ပဲရှိပါလိမ့်မယ်တဲ့။ဆွေးနွေးတာဆိုတာမရှိတဲ့အကြောင်းနဲ့တုံးတဲ့အဖွဲ့အစည်းနဲ့မီဒီယာတွေကိုပါဥပဒေနဲ့အရေးယူနိုင်အောင်လုပ်တဲ့။ပြန်ဝင်လာမဲ့သူတွေကိုလည်းတည်ဆဲနိုင်ငံသားဖြစ်ခွင့်ဥပဒေနဲ့စစ်ပြီးတော့မှညှိပြီးတော့မှပြန်ခေါ် ဆိုပြီးတော့ဒီ250အတွင်းစီးပွားရေးပိတ်ဆို့တာတွေတည်တည်ခံခဲ့ရသေးတယ်ဒီရက်မထူးဆန်းတော့ဘူးရေမခုန်တော့ပါဘူးဆိုပြီးတော့လေးပါတယ်ဆိုတော့ဒီနေရာမှာပင်လိုက်ဆွေးနွေးမဲ့သူတွေကိုကျွန်တော်တလဲတော့တုံ့တက်ပေးစီချင်ပါတယ်ဒီသူတို့ပြောသလိုတန်ခတ်မှုကကျူးဆိုက်ကြမလို့ဘူးဆိုပြီးတော့ဒါတန်ခတ်မှုတွေကအရင်ကတည်းကလှုပ်လာတာပဲဘာမှလည်းကိုယ့်အတွက်တိတ်ပြီးတော့ကျူးဆိုက်ကြမလို့ဘူးဆိုလို့ထားလို့ရောရပါမလားရှင်ဦးအောင်သူနေအရင်ဆုံးဆွေးနွေးပေးပါ
ကျွန်တော်ကတော့ဒီလိုပဲတန်ခတ်မှုတွေဖြစ်လာပါပြီပေါ့နော်ဒါကိမတင်နာမင်းရယ်အမိသားစုမပူပေါင်းဆောင်ရွက်မှုကိုကျွန်တော်ဆက်လုပ်တယ်လို့ချင်တယ်။ကျွန်တော်ဒီ isolation ခေါ်တာကမဟုတ်ဘူးပြီးတော့ကျွန်တော်အချိန်နဲ့အောင်ပြတော့တာအချိန်ဟုတ်လို့ယူဆပါတယ်။ဒါအဲ့လိုရှင်ကျွန်တော်နိုင်ငံကနောက်ကျနေတဲ့အနေအထားကပို့ပြီးတော့စွာသွားမယ်အနေအထားမျိုးရှိပါတယ်။ဒါအဲ့တော့ဒါပဲဖြစ်ဖြစ်ကျွန်တော်မြန်မာနိုင်ငံကလည်းပူပေါင်းဆောင်ရွက်တယ်။နိုင်ငံတကာလည်းပူပေါင်းဆောင်ရွက်မှုကိုတိုးပြီးလုပ်ဖို့တော့ကျွန်တော်အနေနဲ့အချမ်းပြူချပါတယ်။ကျွန်တော်ပြောချင်တာကတော့ဒီကျွန်တော်တို့အချုပ်ချာအာဏာလို့ပြောတဲ့ sovereignty ပေါ့နော်အဲ့ဒါကပြောမယ်ဆိုလို့ရှိရင်ကျွန်တော်နှိုင်းရသဘောရှိပါတယ်အဲ့တော့လုံးဝအပြည့်အစုံကျွန်တော်တို့အချုပ်ချာအာဏာဆိုတာမဟုတ်တော့ပါဘူးအဲ့တော့အာဆီယံကိုကျွန်တော်တို့ပြည်ပသမဂ္ဂကိုဒီလိုနိုင်ငံကအခွင့်အရေးနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်လာလို့ဒီကျွန်တော်တို့ရဲ့အချုပ်ချာအာဏာဆိုတာကခုနနှိုင်းရသဘောရကျွန်တော်တို့အပြည့်အစုံရှိနေတဲ့အခြေအနေမဟုတ်ပါဘူးဒါကဒီတဲ့ငါကကဒီငါကယူလိလာမျိုးဆိုလို့ရှိရင်လည်းတော့သဘောပေါက်ပ
ါဟုတ်ကဲ့အကဲဦးမေအောင်လည်းဆွေးနွေးပေးစီချင်ပါတယ်ဒီတန်ခတ်မှုတွေကဟိုဘီယူမဆိုင်ဖဲနဲ့ထားလို့ရမလားကျွန်မမဟုတ်လို့ရှိရင်လည်းညီမဆွေးရအနေနဲ့ဒါဒီကိစ္စကိုဘယ်လိုမျိုးဟိုထိထိမိမိတုတ်ပြန်ရင်ပို့ပြီးတော့တိုင်းပြည်အတွက်အကျိုးရှိမယ်လို့ထင်ပါတယ်ရှင
်ဟိုကိုအောင်ဒီပြောတာကိုကျွန်တော်လက်ခံပါတယ်နော်ဒီInternational Pressure Attusion or Europa India Pressure Area ဆက်ပြီးတော့ပြည်ပြည်ကိုလူအပ်တယ်လို့ကျွန်တော်ထင်တယ်။ဒါမှသာကျင်းကျွန်တော်ရှိမှလည်းလည်းအပြောင်းလဲအတွက်လည်းယူမယ်လို့မြင်တယ်လေ။အဲကြောင့်လည်းကျွန်တော်တို့ကမှဒီမှာအခုသွားနေတဲ့ဒီမျိုးပစ္စည်းလမ်းစဉ်ကဦးနေခွန်းနဲ့ဒီလမ်းစဉ်ဖြစ်နေတော့နော်ဟိုဘာပဲဖြစ်ဖြစ်ဟိုဒီနိုင်ငံကဥရောပကနေပြီးတော့ပြည်တဲ့ပြည်အားတွေဟာထိရောက်တယ်လို့ကျွန်တော်မြင်တယ်ဆက်ပြီးတော့လည်းပဲပြည်တင်တယ်လို့ကျွန်တော်ယူဆပါတယ်ခင
်ဗျဟုတ်ကဲ့အာဥမေအောင်ကျေးဇူးတင်ပါတယ်ရှင်ကျွန်တော်တို့အခုနောက်ထပ်ပါဝင်ဆွေးနွေးမဲ့ဒေါက်တာရှင်တွေကိုဆက်ပြီးတော့ဖိတ်ခေါ်သွားချင်ပါတယ်အညာမြေအောင်ကြီးကိုအောင်ကြီးရှိပါလားရှင
်ရှိပါတယ်ခင်ဗျ
ဟုတ်ကဲ့ကိုအောင်ကြီးဗာမင်းဆွေးနွေးတင်ပါတယ်ပါဝင်ဆွေးနွေးလို့ရပါပြီလိုရင်းတူရှင်ပေါ့နော်
ဟုတ်ကဲ့ခင်ဗျာဒီအနောက်အုပ်စုကနေပြီးတော့မြန်မာစစ်မတော်ပေါ်ပိတ်ဆို့တဲ့ဒေသများပတ်သက်ပြီးတော့ထိရောက်မှုရှိနေရှိကိုတော့ကျွန်တော်မှတ်ချက်မချလို့ပါဘူးနော်ခဏဖြစ်တာတော့ကျွန်တော်တို့မြန်မာစစ်မတော်ကနေပြီးတော့အာသာအပြန့်ဖက်တောင်းချမ်းသူလာပြီးတော့ဝင်းတိုက်လို့ခုခံကာကွယ်တဲ့စစ်ပွဲပါထားပါတော့လေးဒါတော့အဲ့ဒီမှာလူအခွင့်အရေးဒီမိုကရေစီမပြဘူးဆိုပြီးတော့ကျွန်တော်တို့ပိတ်ဆို့အရေးယူတော့ဗျာတက်ကလူတွေပေါ့ကျွန်တော်နည်းနည်းလေးသဘောမပေါက်တာလေးတခုတော့ရှိပါတယ်နိုင်ငံတွေတော့ထုတ်ပြောတော့ပါဘူးအားလုံးပညာရှိတွေရောလေဆိုင်တဲ့အပြည့်အတတ်တွေရောအမိပါခဏအရှိအလေပိုင်းဒေသတွေမှာဖြစ်နေကြတဲ့စစ်ပွဲတွေကြတော့ဒီဥရောပတပ်ကားကနေပြီးတော့အရေးယူမှုအပိုင်းလေးကိုကျွန်တော်နည်းနည်းသိကြပါတယ်ခင်ဗျာအဲ့ဒါလူအခွင့်အရေးမချိုးဖောက်ဘူးလားအဲ့ဒီစစ်ပွဲတွေကတော့အဲ့လောက်လေးပါပဲ
ဟုတ်ကဲ့ဒါကိုတော့ပင်လိုက်ဆွေးနွေးသူမျိုးရောက်ကဖြေရှားပေးနိုင်တယ်ထင်ပါတယ်ဦးအောင်သူကြီ
းဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဘုရားတပါးကြီးကအမှန်တိုင်းပြောရင်တော့တရားမျှတမှုဆိုတာကဖြစ်ပါလေနောက်တစ်ခုကတော့အခုချိန်ကြီးကအင်အားကြီးနိုင်ငံတွေကဒါအင်အားအဆုံးပြတ်ပြည့်ရဲ့အနေအထားမျိုးတွေလည်းရှိပါသေးတယ်ခင်ဗျာဒါပေမဲ့ကျွန်တော်တို့ရဲ့နိုင်ငံအနေနဲ့ကတော့ဒါအင်အားကိုအခြေပြုလို့ကျွန်တော်တို့အင်အားနဲ့ဟိုမိုက်နေစတဲ့ခင်ဗျာတော့ကျွန်တော်တို့မဖြစ်နိုင်ဘူးဆိုမှာ
ဟုတ်ကဲ့အကယ်ဦးနဲ့အောင်ရောဗာမင်းဖြေစားပေးခြင်းပါလေ
ဟိုမိကွန်းလေးကျွန်တော်ပြန်ပြောပါအောင
်မိကွန်းကတော့အတိအကတော့ဒီမြန်မာနိုင်ငံကိုတော့ဒီလိုတွေဖြေပေးနေရတယ်မဲ့တခြားနေရာဒေသတွေမှာလည်းဒီလိုဟိုချိုးဖောက်တဲ့ကိစ္စတွေရှိပေမဲ့လည်းမြန်မာနိုင်ငံကိုပဲမြန်မာနိုင်ငံအနေနဲ့မဟုတ်ဘူးပေါ့တခြားနေရာတွေမှာလည်းဒီလိုတွေရှိနေတယ်ဆိုတဲ့ဥစ္စာပေါ့အဲ့ဒါအဲ့လိုနိုင်ငံတွေကြတော့ဘာကြောင့်အနောက်နိုင်ငံတွေကဘာလို့ဒီလိုမျိုးဖြေမပေးရလဲပေါ့
မမတော့ပြီးပါလေသူတို့လည်းမအီးဘူးကလည်းပြီးပါပဲနောက်ဒီလိုဒီဒီဒီရမှာဖြစ်နေတဲ့ကိစ္စတွေဘာတွေမှလည်းပဲသူတို့ဒီဒီချင်းတွေလှုပ်ပြီးသွားပြီးတော့ကြည့်ပြီးတော့သူတို့ကိုယ်နဲ့လိုအပ်တယ်လို့သူတို့ဒီဖြစ်အားတွေပြီးခဲ့တာပါပဲနော်အဲ့တော့ဒီဥစ္စာကတော့ဟိုကျွန်တော်တို့ဒီဟိုမြန်မာနိုင်ငံအတွက်ဆိုရင်လည်းအဲ့လိုပဲဖြစ်အားတွေပြီးပါပဲနည်းနည်းမြင်လို့ကျွန်တော်မြင်တယ်
โอเคအညာလေးအောင်ကြီးအဥအောင်ကြီးဖြည်းဖြည်းစားရမယ်ထင်ပါတယ်နော်နောက်ထပ် channel ရဲ့တော်တာချင်းပြောက်ကိုကျွန်မတစ်ချက်တည်းပဲဖိတ်ခေါ်လိုက်ထင်ပါတယ်ကိုခိုင်စုဘက်ဖလိုမျိုးကကိုခိုင်စုပ
ါဟုတ်ကဲ့ပ
ါဟုတ်ကဲ့ကိုခိုင်စုစုနေနိုင်ပါပြီရှင
်ဟုတ်ကဲ့ပါအဓိကကတော့အဓိကကျွန်တော်ပြောချင်တာကတော့ဘယ်လိုလဲဆိုလို့ရှိရင်ကျွန်တော်ဘင်္ဂလားဒေ့ရှ်ရှိမှကျွန်တော်ကောင်းအောင်နေဖို့တယ်ဒီမူဆလင်တွေနဲ့လည်းကျွန်တော်ကောင်းကောင်းဆက်ဆံဖို့တယ်အဲ့တော့သူတို့ကမြန်မာနိုင်ငံမှာနေပြီးခံဒီသမ္မာနေပြီးရောဟင်ဂျာဆိုတဲ့နာမည်တစ်ခုတည်းကိုသူတို့ကအဓိကသိနေတာသူတို့ကအဓိကကသူတို့ကအဲ့ဒီနာမည်ကိုရတော့ပြီဆိုလို့ရှိရင်သူတို့မြန်မာနိုင်ငံမှာသိရင်သာအပြည့်အစုံနဲ့သူတို့ကလက်ကိုလက်ခံရမယ်ဆိုတဲ့အဲ့ဒီမူတစ်ခုကိုတည်းဆိုတိုက်တာတိုက်တာသူတို့ကအခုလို့ဆိုလို့ရှိရင်ကျွန်တော်တို့ကတော့မူကြိုင်းတယ်နဲ့ကျွန်တော်ပေါ့ဖူးတယ်ကျွန်တော်ရှိချင်းအရင်ကတော့ကျွန်တော်ကဟောတော့ခုတော့တာကျွန်တော်ကအဲ့တော့ကျွန်တော်ဒီဟာတွေကိုကျွန်တော်တို့စဉ်းကျက်တွေကဘုံလုံးမသိတယ်အဲဒီတော့သူတို့ကဒီမြန်မာနိုင်ငံမှာတင်းသာအဖြစ်တစ်ခုတည်းနဲ့အနေနဲ့နေပြီးရက်တည်ဖို့အတွက်နေပြီးရသူတို့ကဒီမုံတော်နေမင်းမှာရောဟင်ဂျာဆိုတဲ့ဆံမျိုးကိုသူတို့ကသိနေတာဖြစ်တယ်အဲဒီတော့ဟောဘလို့ပဲနေပြီးရပိတ်ဆိုးရတယ်လို့ပါစေအခုတည်းကျွန်တော်တို့ကဒီစိတ်ဓာတ်တွေကိုလည်းတော့ဗမာစိတ်ဓာတ်တွေကိုလည်းကျွန်တော်တို့ဆောက်ခံတာမဟုတ်ဘူးသူတို့တွေကိုဘလို့ပဲတိုက်တော့နေပြီးရနိုင်ငံတကာကပိတ်ဆိုးရလို့ပါစေအခုရောဟင်ဂျာဆိုတဲ့ဆံမျိုးကိုပြေးတာနဲ့နေပြီးရအကုန်လုံးဟောဘင်္ဂလားဒေ့ရှ်ကိုဆက်ပြီးတော့မူဆလင်တွေအကုန်လုံးဝင်လာမှာသူတို့ကအဲ့ဒီနာမည်ကိုမရတဲ့ကောက်ကိုဟိုတိတ်တွေစောတယ်ဆိုလို့ဟောပြီးရင်လည်းတော့သူတို့ကမလာဘူးဆိုတာကိုကျွန်တော်ကဒါပဲပြောချင်တယ
်ဟုတ်ကဲ့ကိုခိုင်ဆိုဖောင်ဆွေးနွေးရကျေးဇူးတင်ပါတယ်ရှင်ကျွန်တော်ပင်တိုင်းဆွေးနွေးသူတွေနဲ့တစ်ဖက်ပြန်ပြီးတော့ဆွေးနွေးနေကြပါတယ်အခုဆိုလို့ရှိရင်ဒါနိုင်ငံတကာရဲ့စိုးရိမ်မှုတွေကဒီရခိုင်ပြည်နဲ့ဆက်ဆက်ပြီးတော့ပိုးပို့ပြီးတော့တိုးလာတာရှိပါတယ်ဒီလူလူရွေးကောက်တင်ပြောက်တဲ့ဒီ NLD အစိုးရလက်ထက်မှာကိုပဲအခုတန်ဆက်ပိတ်ဆို့မှုတွေဆိုလို့ရှိရင်ပို့ပြီးတော့လာမှတိုးလာတာပါအရင်ဦးသိန်းစိန်လက်ထက်တုန်းကလာမှတချို့ဖယ်ရှားထားတဲ့တန်ဆက်မှုတွေဆိုပြီးတော့ပြန်လည်ချမှတ်လာရတာမှရှိပါတယ်ဆိုတော့အပြင်ကိုပဲအခုဆိုလို့ရှိရင်ဒီနိုင်ငံကလူ့ကိုယ်ရေးအဖွဲ့အစည်းတွေကုလသမဂ္ဂကစလို့ပေါ့နော်ဆိုလို့ရှိရင်ဒီရခိုင်မှာဖြစ်ခဲ့တဲ့လူ့ကိုယ်ရေးချိုးဖောက်မှုတွေကဒါလူမျိုးတုံးတက်ဖြတ်တဲ့အဆင့်ထိတောင်ရောက်တယ်ဆိုပြီးတော့ဒီပြင်းပြင်းထန်ထန်စကလုံးတွေသုံးပြီးတော့ဒါစိုးစိုးဝါဖြစ်ခဲ့တဲ့ဒီအပေါ်မှာပြစ်ဒဏ်ပြင်းမှုကျူးလွန်တဲ့သူတွေကိုထိရောက်အရေးယူဖို့အတွက် ICC လို့ခေါ်တဲ့ဒီနိုင်ငံတကာပြင်းမှုဆိုင်ရာခုံရုံးအထိတင်ပြီးတော့တောင်မှအရေးယူမှုတွေလုပ်တင်နေဆိုပြီးတော့ပြောလာတာတွေကလည်းဒါပို့ပို့ပြီးတော့တင်းတင်းကြပ်များလာတယ်လို့တော့မှပြောလို့ရပါတယ်ဆိုတော့အခုဆိုရင်လည်းဒါကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်ဆိုလို့ရှိရင်လည်းအခုဒီရခိုင်ပြည်နယ်ကိုဒီဇူလိုင်လ1ရက်ဒီရှေ့လ1ရက်နေ့မှာတွားဖို့ရှိနေတယ်နောက်လူခွေရေးဆိုင်ရာသူကိုယ်စားရန်ဟီလီဆိုလို့ရှိရင်လည်းဒါဘင်္ဂလားဒေ့ရှ်မှာရောက်နေတယ်ဆိုတော့ဒီလိုအခြေအနေမှာဆိုလို့ရှိရင်ရခိုင်ပြည်ကသတင်းမီဒီယာတွေမှာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာပို့ပြီးတော့ဒီ highlight လောက်ခံရမယ်ဒီမပြတ်ထောက်ပြလာရပို့ပြီးတော့လည်းရှိလာဖို့အနေထားရှိနေတယ်နိုင်ငံတကာထိရားတွေကပို့ပြီးတော့တော့မှတိုးလာမယ်အနေထားကြီးမြင်နေရတယ်လို့ထင်ပါတယ်ဆိုလို့ရှိရင်ဒီ ICC တင်ဖို့လမ်းကြောင်းနဲ့ပတ်သက်ပြီးတော့ဒါကဘယ်လောက်ထိတွန်းအားတွေဖြစ်သွားနိုင်တယ်လဲဒီ ICC ကိစ္စကလမ်းကြောင်းကဘယ်လောက်ထိဖြစ်လာနိုင်ချေရှိတယ်လဲဆိုတော့ကိုဥောက်သူကြီးအရင်ဆုံးသုံးသပ်ပေးစီချင်ပါတယ်ရှင
်ဟုတ်ကဲ့အခုချိန်မှာလည်းဒီ ICC ခေါ်တာသူတို့ခေါ်တာ free trial လို့နော်ဒီခုံရုံးတင်စစ်ဆေးမှုမတိုင်ခင်မှာကျောင်းသားချင်းတို့ရဲ့အားလုံးဒီကြက်ကဟိုလောက်ထားတာရှိပါတယ်အဲ့ဒီဒီသားမှာမြန်မာသူကဟိုဒီကတာဟိုဖြူစီဖြူစီကျင်းဆွေးအားလုံးတောင်းလာရှိပါတယ်အဲ့တော့သိရသလားကြောမြန်မာသူရဲ့ကတာကိုသဘောရှိပါတယ်အဲ့တော့ပြောမယ်ဆိုရင်တော့ကျွန်တော်တို့က ICC လို့ခေါ်တဲ့ဒီဘာအကြောင်းမူခေါ်လို့အဖို့ဘုံမဟုတ်တဲ့ခိုင်တော့တိုင်းရိုက်ကြည့်ကြည့်လို့မရပါဘူးဆက်တော့လေကုသတမကလုံယုံကြီးကောင်းစီရက်ကကိုဆုံးဖြတ်တယ်ဆိုလို့ရှိရင်ဒါလည်းဘယ်လိုသဘောကြောင်းနိုင်လဲဒီကရှိပါတယ်။ဒါအဲ့တော့အဲ့လိုဒီကားတွေမဟုတ်ဘူးဆိုရင်တော့မှကျွန်တော်တို့ရဲ့နိုင်ငံရဲ့ဟိုဂုဏ်သိက္ခာပေါ့နော်။နာမည်ဖြတ်တဲ့အခါကျတော့ကျွန်တော်တို့ဒီမှာရင်းနှီးမြှုပ်နှံမှုတို့ကြီးဝါရေးကြိုးစားတို့နိုင်ငံတကာကကူညီကြတယ်လည်းပဲကျွန်တော်တို့မကူညီနိုင်တဲ့အနေထားပေါ့။ဒါဒီလိုကြိုးစားတယ်ကတော့ကျွန်တော်အများကြီးရှိနိုင်တယ်လို့ထင်ပါတယ်။ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ခုနပြောလိုတာပဲအခုလက်ရှိကုလသမဂ္ဂအဖြစ်ပြင်းမှုကြုံရဲ့နောက်ကဘာသာဥပဒေရကမကြခင်မှာဒီဘင်္ဂလားဒေ့ရှ်နဲ့ဇာတ်ကိုတွားမှုရှိရဆိုတဲ့အခါကျတော့ပြည်မီဒီယာတွေရဲ့ကျွန်တော်တို့ဒီမိမောင်းထိုးတဲ့ပေါ်ပြတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ဆက်ပြီးတော့ဖိအားတွေဖြစ်လာဖို့အနေထားရှိတယ်လို့ကျွန်တော်ထင
်ပါတယ်။ဟုတ်ကဲ့ရှင်ကျွန်တော်တို့အချိန်ကလည်းမရှိတော့ဆိုတော့နောက်ဆုံးပိတ်ရင်လည်းဆက်ဆက်တက်လောက်လေးပဲဖြစ်ဖြစ်အန်ကယ်ဦးနိုင်အောင်ဒီအခုလိုနိုင်ငံကဖိအားတွေတိုးလာနေတဲ့ပုံမှာမြန်မာဆွေရဘက်ကဘလို့ပပနဲ့နဲ့တိုင်တယ်သိတယ်လို့ထင်ပါတယ်ရှင်
။နောက်ဆွေရဘက်ကတော့သူကိုအဖြစ်မှန်ကိုပေါ်လွင်အောင်နော်ဒီကကြအမိမောင်းထိုးပြနိုင်လို့ရှိရင်တော့ဒီဆရာဒီဝင်နေပြအားတွေကနည်းနည်းတော့ရော့သွားနိုင်ပါတယ်ခုန ICC ကိစ္စမှာဆိုလို့ရှိရင်လေဟိုတကယ်တော့ဟို ်ကိုအဲ့ဒီမြန်မာနိုင်ငံကပါဝင်ရင်းမရှိတဲ့အတွက်ကြောင့်မလို့မလုံနိုင်ဘူးဆိုတာလည်းမမှန်ပါဘူး။ဟု
တ်ကဲ့။ဒီ
လိုလုပ်ချင်လို့ရှိရင်လုပ်လို့ရပါတယ်ဆိုတာကိုကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့။ကျမတို့ဒီအချိန်ကန့်သတ်ကြောင့်မလို့အခုနဲ့ဒီမှာနေမဲ့အဆုံးသတ်ချင်ပါရဲ့။ပါဝင်ဆွေးနွေးပေးတဲ့ပင်ဆိုင်ဆွေးနွေးပေးတဲ့သူတွေရောပါဝင်ဆွေးနွေးတဲ့ဒီအားလုံးကိုချီးကျူးတင်ပါတယ်ရှင်။